မြန်မာနိုင်ငံရန်ကုန်တိုင်းဒေသကြီးတွင်ကကိုဗစ် -19 တိုက်ဖျက်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အတွက်အမေရိကန်ဒေါ်လာ9000တန်ဖိုးရှိတဲ့ကျန်းမာရေးအကာအကွယ်ဝတ်စုံ PPE တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကိုစားလွှဲပြောင်းပေးအပ်ခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ကြေညာပါတယ်။မြန်မာနိုင်ငံတွင်ကိုဗစ် -19 တိုက်ဖျက်ရေးအတွက်အမေရိကန်အစိုးရရဲ့ကျန်းမာရေးနဲ့လူသားချင်းစာနာမှုအထောက်အပံ့ရန်ငွေအဖြစ်အရင်ကပေးအပ်ထားတဲ့အမေရိကန်ဒေါ်လာ 18.5 သန်းအပြင်အခုအကူအညီကိုထပ်ဆောင်ပေးအပ်တာလည်းဖြစ်ပါတယ်။အခုလိုအကူအညီကိုပေးရတာမှလမ်းညွှန်ကြီးကြပ်ခဲ့သူ American တန်ယုံယာယီတာဝန်ခံ George Sibley ကဒီအကူအညီဟာမြန်မာကျန်းမာရေးလုပ်ငန်းအတွက် American တို့ရဲ့တာမဏိရှေ့ကြတဲ့ဂတိကဝတ်ပေါ်မှာအခြေတည်တာဖြစ်တယ်လို့ပြောပါရယ်။မလာတော့ကလည်းမြန်မာနိုင်ငံတွင် COVID-19 တိုက်ဖျက်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ American အစိုးရက American နိုင်ငံတကာဖွံ့ဖြိုးမှု Agency USAID ကတဆင့်ကျန်းမာရေးအကာအကွယ်သုံးပစ္စည်းတွေကိုလူတန်းခဲ့ပူပါရယ်။အခုလူတန်းတဲ့ပစ္စည်းတွေကိုတော့ American ကာကွယ်ရေးဝန်ကြီးဌာနရဲ့ပြည်လည်ရချားလူသားချင်းစာနာမှု BNDA နဲ့ရက်ဖက်ဆိုင်ရာအကူအညီပေးတည်ထောင်ရန်မုံငွေကလှူဒန်းတာဖြစ်ပြီးမြန်မာနိုင်ငံရဲ့ကျန်းမာရေးခန္ဓာအတွက်အကျယ်ကျယ်ပြန့်ပြန့်လှူဒန်းနေတဲ့အထက်ကအစိတ်ပိုင်းတရက်ဖြစ်တယ်လို့ American တန်ယုံရဲ့ဇူလိုင်လ29ရက်ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။